ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးဝင်အတွင်းမှာဒီကနေ့ညနေပိုင်းကအသေးစားပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဘုံရှာဖွေရေးအဖွဲ့တွေအပါအဝင်လူညုံရေးအဖွဲ့တွေကတိုင်းဒေသကြီးအစိုးရအဖွဲ့ရုံးဝင်အတွင်းမှာရှာဖွေရေးတွေလှုပ်ဆောင်နေစေဖြစ်ပြီးဒီပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသေဆုံးမှုအခြေအနေအသေးစိတ်ကိုတော့ဘယ်လိုမှရှိတယ်ဆိုတာမသိရှိရသေးပါဘူး။ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးအစိုးရရုံးအဖွဲ့ရှိကိုတွားရောက်ပြီးသတင်းယူနေတဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစတင်ဖြေကြားပါတယ
်။အခုကတိုင်းရုံးထဲကဒီဟိုဘောအုပ်ချုပ်ရေးရုံးထဲမှာဒီအသေးစားပေါက်ကွဲမှုတစ်ခုဖြစ်တယ်ဆိုပြီးတော့လူလူရုံရုံဖြစ်နေတယ်ဗော။အခုဝန်ထမ်းတွေကလည်းသူတို့အပြင်းအကုန်ဖတ်တာလည်းတွေ့ရတယ်။တော်တော်ကလုံခဲ့တဲ့15မိနစ်လောက်ကဘုံရှောက်ပွေးအဖွဲ့တွေလည်းဝင်သွားတယ်။သူခွေးနေတော့ဘုံရှောက်ပွေးအဖွဲ့တွေလည်းဟိုလိုက်ရှာနေတယ်ဗော။လူညုံကြီးတွေလည်းချထားတယ်ဂိတ်ပေါက်ဝါမှာ
။ဟုတ်ကဲ့။အဲ့ဒါဘယ်အချိန်လောက်ကဖြစ်တာလဲ
။ဟိုဟာ6နာရီကျော်လောက်လို့ပြောတယ်ခင်ဗျာ6နာရီကျော်လောက်ကပြောတယ်ဟိုဟာ9နာရီလောက်ကျတော့ဘုံရှောက်ပွေးအဖွဲ့တွေကအကုန်ရောက်လာတယ်ခင်ဗျာ
။ဒီအခုတရားတလောက်ပေါ့အဲ့မှာအထီးကိုက်အပျက်စီးအခြေအနေဘယ်လိုရှိလဲ။ဘာများချားမိလဲ
။အထီးကိုက်ပျက်စီးအခြေအနေတော့မချားမိဘူးခင်ဗျာ။ဒီအပြင်မှာလည်းအပျက်စီးတွေပျက်စီးတွေလူထိုက်ထိကိုက်နေတာတွေတင်းုံကားနဲ့ခေါ်ရတာတွေပါတော့မတွေ့သေးဘူးခင်ဗျာ။လူထိကိုက်မဲ့ပုံရှိမဲ့ပုံမပေါ်ဘူးခင်ဗျာ
။ပောက်ကွဲမှုဖြစ်တာက6နာရီလောက်ကဖြစ်တာ။ဘလောက်လောက်ပြင်းလဲ
6နာရီကျော်လောက်ကပါခင်ဗျအဲပြင်းအတန်တော့မချမ်းအောင်ခင်ဗျသူတို့ဟိုပါတို့အထဲထဲမှာပြောနေကြတာဆိုဒီပောက်ကွဲမှုသေးစားပောက်ကွဲမှုဖြစ်တယ်ပောက်ကွဲမှုဖြစ်လို့သူတို့လူငွေတွေချလိုက်တယ်ချပြီးတော့ဘုံရှာကွေးဖွဲတွေဝင်လာတယ်ဝင်လာပြီးတော့အခုခွေးကင်တွေလိုက်ရှာနေတယ်အဲ့လိုမျိုးခင်ဗျပြီးတော့ဒေတကောက်ကိုပိတ်လိုက်တယ်ခင်ဗျ
တာဝန်ရှိသူတွေဘက်ကရောဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာပြောတာမျိုးရောတွေ့ရလား
မတွေ့ရခင်ဗျဟိုဘယ်သူမှလည်းထွက်ပြီးတော့မပြောအပြင်မှာပဲစောင့်နေကြတာခင်ဗျကျောင်းမှလည်းထွက်မလာဘူးအထက်ထဲဝင်သွားတယ်တောက်ဖွေးဖွဲ့ဝင်သွားတယ်ခွေးတွေနဲ့အခုကျွန်တော်ရှိမှရင်လိုက်ရှာနေတယ်အဲ့လိုမျိုးခင်ဗျဘုံရှာဖွေးဖွဲ့တွေကဒီလွတ်တော့ဟိုပါတော့ဒီဝင်းတစ်ခုလုံးအကုန်လုံးလိုက်ပြီးတော့ပတ်ရှာနေတယ်ခင်ဗျအဲ
့တော့6နာရီကျော်လောက်ဆိုတော့အဲ့ဒီအချိန်ကဟိုပုံမှန်ဆိုတော့ရုံးစင်းချိန်ဖြစ်နေပေါ့ဆိုတော့အဲ့ဒီအထက်ထဲမှာအဝန်တန်းတွေပါတယ်ရောအဲ့အချိန်မှာရှိနေသေးတာလားအဲ့လိုမျိုး
အထက်ထဲမှာရုံးဝင်တန်းအချို့တော့ကြံဦးမယ်ခင်ဗျကျွန်တော်ဆော့ဆော့ကတွေ့တာဟိုဒီပေါက်ကွဲမှုဖြစ်ပြီးတော့ပေါက်ကွဲမှုဖြစ်ပြီးဝင်တန်းအယောက်20လောက်ဒီဂိတ်ပေါက်ဝါကိုထွက်လာတယ်ထွက်လာပြီးတော့သူတောင်းဝင်ရှိနေပြီးစစ်စီရည်လာပြီးလုပ်တယ်စစ်စီရည်လုပ်ပြီးတော့သူတို့ဟိုဝင်တန်းတွေအဲ့ကျွန်တော်ကဝင်တန်း20လောက်ကိုကားနဲ့ပြန်ခေါ်ပြီးတော့သူအိမ်ပြန်ပို့ပေးလိုက်တယ်နေတူတယ်ကားနဲ့ခေါ်သွားတယ်ခင်ဗျပြီးလဲပြီးတော့ကျွန်တော်ရဲတွေနဲ့လုံလုံကြီးချပြီးတော့ဘုံရှောက်ပွေးဖွဲ့တွေရောက်လာတယ်ပြီးတော့ခွေးတွေနဲ့ရှာတယ်ခင်ဗျ
တိုင်းဒေသကြီးအစိုးရအဖွဲ့ရုံးထဲမှာဖြစ်နေတာဆိုတော့ဝန်ကြီးချုပ်ရဲ့အခြေအနေကရောဘယ်လိုရှိလဲသူနဲ့ပတ်သက်ပြီးတော့ဘာများကြားသေးလဲ
သူနဲ့ပတ်သက်ပြီးတော့ဘာမှမကြောက်ခင်ဗျာလေဒီမှာရှိနေပုံမပေါ်ခင်ဗျာဘာမှတော့မကြောက်ခင်ဗျာအသေးစားပေါက်ကွဲမှုတစ်လုံးလောက်ပေါက်တယ်လို့ပဲပြောနေကြတာပဲခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့ရန်ကုန်တိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့တော့မရခဲ့ပါဘူးတကုံမျိုးနဲ့ရက်စကန်ကတော့ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးအတီးပြုတ်ခဲ့ပေမဲ့အချိန်၄အသေးစိတ်ကိုတီးရဖို့သက်ဆိုင်ရာမျိုးနဲ့ရဲတပ်ဖွဲ့မှုတွေတွားရောက်စုံစမ်းနေသေးပဲဖြစ်တာကြောင့်အသေးစိတ်အချက်လက်ကိုတော့မသိရသေးဘူးလို့ပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းရန်ကုန်မြို့ထဲက Ocean Shopping Center နဲ့ဒေါ်ဘုံမျိုးနဲ့အတွင်းမှာရှိတဲ့ Capital Hypermarket တွေမှာလည်းအသေးစားပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ